သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
အနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံရဲ့လူငယ်အများအပြားဟာပြည်ပနိုင်ငံတွေမှာအလုံလောက်ကိုင်းဖို့ပညာသင်ယူဖို့နဲ့အခြေချနေထိုင်နိုင်ဖို့အတွက်နိုင်ငံကနေထွက်ခွာလာမှုများပြားလာနေပါတယ်။ဒီအခြေအနေဟာနိုင်ငံရဲ့လူမှုစီးပွားရေးပညာရေးနဲ့နိုင်ငံရေးအခြေအနေတွေနဲ့ဆက်စပ်နေပြီးအနာဂတ်မြန်မာနိုင်ငံအတွက်စိုးရိမ်စရာအခြေအနေတစ်ရပ်အဖြစ်ရှုမြင်နေကြပါတယ်။အနာသိမ့်ပထမအစကာလ2021ခုနှစ်မှာတော့စစ်ကောင်စီလက်အောက်မှာမနေထိုင်လူတွေအကြောင်းသားတွေနဲ့ဝန်ထမ်းတွေဟာ CDM ပြုတ်လုကြပြီးတော်လှန်ရေးတပ်တွေထဲဝင်ရောက်လက်နက်ကင်သွားကြသလိုပြည်ပနိုင်ငံတွေကိုလည်းထွက်ခွာသွားကြတာပါ။အဲဒီနောက်မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေဟာနှစ်စဉ်ယိုယွင်းလာပြီးအလုံအကိုင်းအခွင့်အလမ်းနှေးပါလာတာအပြင်လောက်ခလဆာနှေးပါမှုတွေရဲ့ဒဏ်ကိုလူငယ်တွေဟာအလူအလဲခံစားနေကြရပါတယ်။ဒါအပြင်နိုင်ငံရဲ့တာဝန်ရှိသူတွေဟာစည်ရေးကိုသာအာရုံစိုက်နေကြတာကြောင့်နိုင်ငံရဲ့ပညာရေးစနစ်ဟာလေအရေးအသွေးနှိမ့်ကြလာသလိုကျောင်းတွေမှာခင့်မီတင်ယူညွန့်တန်းတွေပြည့်စုံစွာမရှိတာအပြင်ကျောင်းပြည့်တဲ့နောက်အလုံအကိုင်းနဲ့သက်ဆိုင်တဲ့အခွင့်အလမ်းတွေဟာလေနှေးပါလာကြတာပါ။နိုင်ငံရေးအပြောင်းအလဲတွေနဲ့လုံခြုံရေးအခြေအနေတွေကြောင့်လူငယ်တွေဟာသူတို့အနာဂတ်အတွက်စိုးရိမ်ပူပန်မှုတွေရှိလာကြပြီးပုံမဘေးကင်းလုံခြုံတဲ့နိုင်ငံတွေမှာပြောင်းရွှေ့နေထိုင်ကြဖို့ကြိုးပမ်းလာခဲ့ကြပါတယ်။နိုင်ငံပြည်ပထွက်ပြီးအလုံလောက်ကင်ချင်းသူတွေထဲမှာရန်ကုန်မြို့မှာနေထိုင်တဲ့အသက်29နှစ်အရွယ်အမျိုးသမီးတဦးလည်းအပါအဝင်ပါပဲ။နိုင်ငံပြည်ပထွက်ပြီးပတ်စံရှာကပုံမကောင်းမှုနဲ့ဘဝလိုချင်ပေမဲ့မိသားစုလိုက်သွားဖို့ငွေကြေးခက်ခဲနေတာကြောင့်အရင်ဆုံးငွေရှာနေရတယ်လို့သူကဆိုပါတယ
်။ရှာလို့ပြေမမီရဒီမှာအကုန်လုံးခက်ခဲနေတာ။အကုန်လုံးတော့သွားပါလေငါတို့လည်းသွားတယ်နိုင်ငံသားပဲသွားတော့ဒီမှာလည်းအကုန်လုံးပြေတော့ပတ်စံလည်းကုန်လို့အခုတမှခလေးချောင်းတက်နေတော့လေချောင်းသွားဖို့လေမိမတွေကိုမိမတွေကိုကြည့်ပလာကြည့်လားသူရကြတယ်မိလိုက်ပမာအကုန်လုံးနိုင်ငံသားမှာပဲစဲရောမရှိရတော့နိုင်ငံသားမနေရောလို့ဝယ်ဒီမှာရှိတယ်။ပြန်တော့ဒီမှာရှိရတော့အရင်ဈေးအောင်ဈေးဝယ်လို့တော့လည်းအဲ့လိုကားမောင်းတာတို့ကယ်တင်ဆွဲတာတို့အဲ့လိုမျိုးတွေပေါ့အဲ့လောက်လေးတွေရှိတယ်။ဒီကအောက်ခြေဝင်လဲအောက်ခြေလူလန်းစားလေးတွေပဲကြံခဲ့တာအဲ့လိုမျို
းစစ်တပ်အာဏာသိမ်းပြီးတဲ့နောက်အိန္ဒိယချင်းထိုင်းနိုင်ငံအပြင်ဂျပန်မလေးရှားစင်ကာပူတောင်ကိုရီးယားလာအိုနဲ့အိုမန်လိုနိုင်ငံတွေကိုလူငယ်တွေအထွက်ပုံများကြပါတယ်
အရင်ကပေါ့နော်မြန်မာနိုင်ငံမှာဘွဲလီတစ်ခုခုရပြီးကုမ္ပဏီကောင်းကောင်းတစ်ခုမှအလုပ်လုပ်ပြီးတော့မိသားစုနဲ့ပဲဒီတိုင်းပဲအတူတူနေမယ်လို့တွေးထားတာပေါ့နော်အခုနောက်ပိုင်းမှာကိုပြေးကြောက်ရောဒီနိုင်ငံရေးချင်းနေကြောက်ရောမြန်မာနိုင်ငံမှာနေလို့တိတ်အဆင်မပြေတော့ဘူးပေါ့နော်လာစားကလည်းကိုရှိုင်းရှာတလောက်မရဘူးအဲ့ဒီအတွက်ဟိုတခြားတငယ်ချင်းတွေအပေါင်းအသင်းတွေကလည်းလို့နိုင်ငံသားတွေတွားနေတာတွေ့တော့ပေါ့နော်ကိုလည်းနိုင်ငံသားထွက်ခဲ့တာပေါ့ဟုတ်နိုင်ငံထွက်တဲ့အခါမှာတော့အခက်အခဲတွေကတော့အများကြီးရှိတယ်ပေါ့နော်ငွေကြေးပိုင်းဆိုလည်းလက်ရှိမှာကုန်စည်နှုန်းတက်တာနဲ့ပြီးတော့ဒီဒေါ်လာဈေးတက်တာရင်းနဲ့ဆိုတော့အခွင့်အရေးကြီးလည်းတော်တော်ကုန်နေပေါ့နော်အနောက်တစ်ခုကကြတော့ passport ပေါ့နော်အစားကတော့ဒီနိုင်ငံသားကိုအလုံးနဲ့သွားဖို့စိတ်ကူးထားတာပေါ့စိတ်ကူးထားတော့ passport ကိုဒီ PG လောက်ထားတယ်ပေါ့နော် PG လောက်ထားတော့အခုနောက်ပိုင်းဒီမှာက passport ပြောင်းဖို့တော်တော်လေးခက်ခဲနေရေပေါ့နော် PG ကနေပြီးပြောင်းရတာလည်းခက်ခဲပြောင်းရတယ်ပေါ့နော်ဒီပြဿနာကြီးလည်းရှိရေပေါ့နော်နိုင်ငံသားရောက်ဖို့ကိုတော်တော်ကိုခက်ခဲပြပြမမတ်နဲ့စူးစမ်းပြီးမှနိုင်ငံသားရောက်ခဲ့တာပေါ့
ကမ္ဘာကူလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ကတော့မြန်မာနိုင်ငံရဲ့လူငယ်10ယောက်မှ4ယောက်ကအခွင့်အရေးရခဲ့ရင်နိုင်ငံအတွင်းကနေထွက်ခွာခြင်းကြတယ်လို့ဩဂုတ်လ12ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာလူငယ်များနေအတွက်ထောက်တဲ့အစဉ်ခန်းစာမှာဖော်ပြထားပါတယ်လူငယ်တွေပြည်ပထွက်ခွာလူတွေအကြောင်းအရင်းတွေထဲမှာအဓိကအနေနဲ့လူမှုစီးပွားဘဝမတည်ကြမှုလက်နက်ကင်ပြိပခါတွေနဲ့စစ်မှုထမ်းဥပဒေပြဋ္ဌာန်းမှုတွေကြောင့်လို့အစဉ်ခန်းစာကဆိုထားပါတယ်အဆိုပါအစီရင်ခံစာကို2024ခုနှစ်အတွင်းလူငယ်9000ကျော်ရဲ့အမြင်တွေကိုစုဆောင်းရယူထားတာဖြစ်ပြီးတော့အဒီထဲက40ရာခိုင်နှုန်းသောလူငယ်တွေဟာပြည်တွင်းမှာဆက်မနေလူတာကိုဖော်ပြထားပါတယ်။ပြည်ပထွက်ခွာလူသူတွေထဲမှာရခိုင်ပြည်နယ်ကလူငယ်တွေဟာ60ရာခိုင်နှုန်းကျော်နဲ့အများဆုံးဖြစ်ပြီးတော့ရန်ကုန်၊ချင်း၊ပဲခူးတို့ကဖြည့်ဆို့သူလူငယ်တွေကတော့ပြည်ပထွက်ခွာလူသူ40ရာခိုင်နှုန်းအထက်မှာရှိတယ်လို့ဆိုပါတယ်။ ရခိုင်မှာနေထိုင်သူလူငယ်အမျိုးသမီးတဦးကလည်းဘားချောက်ရခိုင်လူငယ်တွေအများစုကပြည်ပကိုထွက်ချင်ရတယ်ဆိုတဲ့အကြောင်းအရင်းနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်
အဲ့တော့ဒီစီမံခန့်ခွဲရခါကြအောင်ဒီဒီဘာထုတ်ကောင်းလို့တခြားပြန်ပြန်ပြောင်းပြန်ရတာပေါ့နော်အဲဒီကောင်ကဒီခနဲ့တက်တော့တာတွေနောက်ပြီးတော့ဒီဒီဘာထုတ်တာအကြောင်းအရာတွေကအများကြီးတက်တာခါပေါ့နော်ပြီးတော့ပုံကြီးထက်ခင်းရဲ့အဲတက်ကတော့ကြောင်းသားလေးပဲဆိုတော့ဒီညာဆက်တင်ရမှရှိဘူးဒီညာလေးကိုဆက်ပါလိမ့်တာအားရှာရပေါ့နော်ဒီခါမှာကအဲကိုလိုလိုချင်တဲ့ space တွေဒီညာရောဆက်ပါလိမ့်ဒီဘာရှိလို့ပေါ့နော်ဒီခနဲ့တက်တော့တာတွေအတွက်တော့ပုံကြီးစောပါပေါ့နော်အခုဒီဘက်ဆောင်ရဒီဆိုရဌာနကိုဝင်ဝင်ဒီတခြား NGO ဆရာဆိုအဲ့ဒီလောက်ကိုင်းလေးပဲဒီလိုရှိပေါ့နော်တခြားလောက်ကိုင်းကိုနည်းနည်းအလူငယ်တွေလောက်ကိုင်းဆင်းတန်းတွေကအများကြီးပါတယ်အဲဒါလည်းရောက်နေတယ်မရှိရှိရအောင်ချုပ်ပြီးရောက်ချပြီးတော့ဒီတော့ခေချာတယ
်စစ်ကောင်စီကရောအရခတ်တက်တော်အီအီကပါလူငယ်တွေကိုစစ်သားအဖြစ်လူစုဆောင်နေတာကြောင့်ပြည်ပကိုအထွက်များလာတာလို့သူမကဆက်ပြောပါတယ်လူငယ်တွေပြပထွက်ခွာမှုများပြလာတာကြောင့်ပညာရေးအလုပ်အကိုင်နဲ့ဘဝအရေးအသွေးမြင့်မားလာနိုင်ကနိုင်ငံတကာအတွေ့အကြုံတွေရရှိတာအပြင်မိသားစုအလိုက်ငွေကြေးထောက်ပံ့ပို့မှုပေးနိုင်တဲ့ကောင်းကျိုးတွေရှိသလိုဆိုးကျိုးတွေကလည်းရှိနေပါတယ်။နိုင်ငံရဲ့လူဆွမ်းအားအရင်အမြင့်ဆုံးရှုံးလာတာမိသားစုနဲ့လူမှုဆက်ဆံရေးကျဆင်းတာနိုင်ငံရေးစီးပွားရေးနဲ့လူမှုဖွဲ့စည်းပုံတွေမှာလူငယ်တွေရဲ့ဦးဆောင်မှုအခမ်းကဏ္ဍနှေးပါသွားနိုင်တာအပြင်နိုင်ငံဖွံ့ဖြိုးတိုးတက်မှုတွေမှာလည်းအတားအဆီးတွေဖြစ်ပေါ်လာစေနိုင်ပါတယ်။လူငယ်တွေအလုံးအရင်းလိုက်ပြပထွက်ခွာတာကြောင့်နိုင်ငံရဲ့စီးပွားရေးဘလို့တက်ရောက်မှုရှိနေလဲဆိုတာကိုစီးပွားရေးလွှင့်လာသုံးသပ်သူတဦးကအခုလိုပြောပြပါဗ
ျ။စစ်မှုထံဥပဒေကြောင့်မဟုတ်လို့ဒီလူငယ်တွေကိုကွန်ပျူတာပေါ်တာဆွဲပြီးတော့ထုတ်သုံးနေတာအဲ့လိုဘာဖြစ်လာလဲ။တပတ်ကတိုးလုံးမှုရိုးတယ်ပြီးရင်အဲ့ကလေးတွေကကြေကြေကြရတယ်နော်လောက်အားနေဆိုပြီးတော့အဲ့ဒီအတွက်ရေးကြည့်တာစိတ်တိုက်တယ်ဆိုတော့ထုံးလုံးကွာတာမျိုးပျက်စီးတာမိအိနှာခေါင်းနာတော့ပုတ်ကွယ်နော်ဒါကြောင့်မို့လို့ဒါဖြေရမယ်ဆိုရင်တိုင်းပြည်ပြည်တိုးတက်ဖွံ့ဖြိုးမှုတွေလက်ရှိကာလကုန်ထုတ်လုံးမှုဆောင်ရွက်မှုလုပ်ငန်းတွေမှာပြုံးတည်သလိုအနာဂတ်အတွက်ကုစစ်မှုတွေဥပဒေကြောင့်တခါတည်းအသက်တွေပါပေးနေရတော့ခုနဂျူလီပြောတဲ့70 60ယောက်မှ4ယောက်လောက်ပြုတ်ဘူးပြည်တွင်းမှာကျန်တဲ့ခုန6ယောက်ထဲကလည်းပဲသူကတဝက်လောက်ကပေါ်တာဆွဲပြီးတော့စီးတန်းချက်တော့လောကနဲ့ဆုံးနေပြအသက်တွေပါပေးနေတော့တိုင်းပြည်ကချွတ်ချုံကြပြီးတော့တိုင်းပြည်ရဲ့ထုတ်လုံးမှုဆောင်ရွက်မှုလုပ်ငန်းကဏ္ဍအားလုံးမှာပျက်စီးဆုံးရှုံးမှုတွေဖြစ်မယ်လို့အဲ့လိုပြောလို့ရပါတယ
်နိုင်ငံအနှံ့စစ်မြေနယ်ပြင်တွေမှာအရေးနိုင်နေတဲ့စစ်ကောင်စီကလည်းတပ်သားတဲ့အလွဲတကူစုဆောင်မရတာကြောင့်လူငယ်တွေနိုင်ငံပြည်ပထွက်ခွာခွင့်မရဘူးနီလန်ဘောင်းစုံနဲ့ကန့်သက်တားမြစ်တာတွေကိုလှုပ်ဆောင်ခဲ့ပါတယ်2024ဖေဖော်ဝါရီလမှာစစ်ကောင်စီကအသက်16နှစ်ကနေ35နှစ်အတွင်းအမျိုးသားတွေနဲ့အသက်16နှစ်ကနေ28နှစ်အတွင်းအမျိုးသမီးတွေကိုနှစ်နှစ်ကနေ5နှစ်အကြာမဖြစ်မနေစစ်တပ်ထဲနေရမယ့်စစ်မှုထမ်းဥပဒေကိုအသက်သွင်းခဲ့ပါတယ်။အဲ့ဒီဥပဒေထွက်ပြီးတဲ့နောက်လူငယ်တွေဟာရရနီးလန်းနဲ့ပြည်ပထွက်ဖို့ကြိုးပမ်းလာကြတာပါ။အဲ့ဒီနောက်လူငယ်တွေပြည်ပထွက်ခွာတာကိုစစ်ကောင်စီကတစတစပုံမှုတင်းကျပ်လာပြီးပြည်ပထွက်အလုလုကန်မဲ့သူတွေအတွက်လည်းအလုအကန်အခွင့်အလမ်းရဖို့အခက်အခဲကရှိနေကြပါတယ်။ဒါအပြင်အနာသိန်းစစ်ကောင်စီဟာပြည်ခေတ်ဇူလိုင်တရက်ကစပြီးအသက်25နှစ်ကျော်သူတွေကိုနိုင်ငံတကာတင်မောတွေမှာတွားရောက်လုပ်ကင်ခွင့်ကန့်သက်ပိတ်ပင်လိုက်ပါတယ်။ဒီလိုကန့်သက်ပိတ်ပင်မှုတွေဟာလူငယ်တွေကိုပြည်ပထွက်ဖို့စစ်ကောင်စီကတွယ်ဝိုက်တဲ့နည်းနဲ့ဖိအားပေးရရောက်နေတယ်လို့ဆိုကြပါတယ်။စစ်ကောင်စီရဲ့တစကန့်သက်ထိန်းချုပ်မှုတွေကြောင့်လူငယ်48ရာခိုင်နှုန်းဟာခီးသွွားဆောင်ရွက်စာရန်တွေမရှိဘဲလုံခြုံရေးအာမခံချက်မရှိတဲ့လမ်းကြောင်းတွေကနေတဆင့်ပြည်ပနိုင်ငံတွေကိုထွက်ခွာနေကြရတယ်လို့လည်း UNDP ရဲ့အစိုးရခန်းစားကဆိုထားပါတယ်။မလေးရှားနိုင်ငံကိုအောက်လန်းကတွားရောက်ခဲ့ရပုံနဲ့ပတ်သက်ပြီးအသက်18နှစ်အရွယ်လူငယ်အမျိုးသားတဦးကအခုလိုပြောပြပါတယ်။
ကျွန်တော်တို့အောင်လန်းလာတဲ့ဟာမလွယ်ပါဘူးကျွန်တော်တို့တွေအဲတပတ်ကြာတာပေါ့ကျွန်တော်တို့လန်ခီမှာတပတ်ကြာတယ်လေးရက်လောက်ကတော့ရဲမှာပဲနေရတယ်ထမင်းမစားရဘူးရှေးမတောက်ရဘူးခက်ခဲများစွာပါတော့เนาะကျွန်တော်တို့စခရတဲ့နေရာတို့ကကိုင်းတစည်းတဲ့ဟိုလူအယောက်40လောက်ရှိတယ်ကျွန်တော်တို့အလုံးပိတ်ပလိုက်တယ်အလုံးပိတ်ပြီးတော့အဲ့ရနေကျွန်တော်တို့စခရတာပေါ့เนาะကျွန်တော်ညီမနိုင်ငံကနေမဲဆောက်ကနေစခရတာပေါ့မင်းစားဝင်စားထွက်တော့ကျွန်တော်တို့မူချုပ်ကြီးလာခေါ်တယ်ကားကလည်းကားလာခေါ်တော့ကျွန်တော်တို့မှလူယောက်40လောက်တက်ကြတယ်အဲကားတစီးထဲမှာအလုံးပိတ်ပြန်ခုနားရခုနားမှာဖမ်းဆီးရတဲ့ဒီနားမှာစင်တော်ထဲမှာပုန်းခူရတယ်ကျွန်တော်တို့ပတ်စံလာပေးရကျွန်တော်တို့တက်ရအမခံချက်မရှိဘူးပေါ့အဲ့လိုမျိုးအောင်လန်းလာတာမလွယ်ဘူးလုံးဝအဆင်မပြေဘူးပေါ့ဗျာသမီးလည်းမစားဘူးဒီရက်လောက်သမီးမစားရင်တော့ဝယ်နေရတာ၄ရက်လောက်အဲကားတစည်းထဲမှာအကုန်လုံးအလုံးပိတ်ပိတ်ကြိတ်ကြံ့ကြံ့ထဲအဲ့ထဲမှာလူကြီးလည်းပါတယ်ခလေးလည်းပါတယ်မိန်းကလေးလည်းပါရွေးကြလေးလည်းပါတယ်အကုန်လုံးလူငယ်တွေပဲမ ဘာလို့လဲမေးပြည်တွင်းမှာအဆင်မပြေဘာလို့စပင်းမှာအဆင်မပြေလဲဆိုပြည်တွင်းမှာနေရထိုင်ရတာအဆင်မပြေစစ်မှုရဥပဒေကိုကြောက်လို့ကျွန်တော်တို့ပြည်ပကိုထွက်ခဲ့ရတယ်ပြည်ပထွက်ခဲ့ရတော့လဲလွယ်လွယ်နဲ့ထွက်လို့မရအောင်လန်နေလာတယ်အသက်ဆုံးပြီးတော့လာရတာပေါ့နော
်ရရနီးနဲ့ပြည်ပထွက်ခွာနေတဲ့လူငယ်တွေဟာအိန္ဒိယနိုင်ငံတွေမှာအထောက်အထားမပြည့်စုံတဲ့အကြောင်းပြချက်နဲ့မကြာခဏဖမ်းဆီးခံနေရပြီးစစ်ကောင်စီထံပြန်လည်လွှဲပြောက်ခံရကောင်းဤတစ်ဆင့်စမုတ်တန်လူသစ်ဆူဆောင်ခံနေကြရတာကြောင့်စိတ်ပိုင်းဆိုင်ရာတွေလည်းထိခိုက်ရတယ်လို့အဲ့ဒီအမျိုးသားလူငယ်ကပြောပါတယ်။ပြည်တွင်းမှာအခက်အခဲပေါင်းများစွာရင်ဆိုင်နေရတာကြောင့်ပြည်ပနိုင်ငံတွေမှာရွှေ့ပြောင်းအခြေချဖို့စဉ်စဉ်နေကြတဲ့လူငယ်တွေရဲ့90ရာခိုင်နှုန်းကျော်ကတော့နိုင်ငံရေးနဲ့စီးပွားရေးအခြေအနေတွေတိုးတက်ကောင်းမွန်လာခဲ့ရင်မြန်မာနိုင်ငံကိုပဲပြန်လာပြီးအခြေချနေထိုင်ဖို့ဆန္ဒရှိနေကြတယ်လို့ UNDP ရဲ့အစဉ်ခန်းစာကဆိုထားပါတယ်။
SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ